ဆော်ရီတင်းစားဆရာချမဲခါရှိုဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကြိုးပမ်းသွားမယ့်အကြောင်းတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရိုဝါကဒီနေ့ပဲကတိပြုပြောဆိုလိုက်ပါတယ်လူသက်သမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်သလိုအဖြစ်မှန်ကိုပုံမှန်လေးလေးဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်ကြောင်းလည်းအန်ကာရာမြို့တော်မှာတူရကီသမ္မတကပြောလိုက်တာပါအောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စစ်ဝင်ရုံးကိုတွားခဲ့ရကတင်းစားဆရာခါရှိုဂီအသက်ခံခဲ့ရတာကြိုတင်ကြံစီထားတဲ့လုပ်ရဖြစ်ကြောင်းမနေ့ကလွတ်တော်မင်းကွန်းမှာသမ္မတကပြောကြားခဲ့ပြီးတဲ့နောက်အခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်ကောက်ချစ်တဲ့ဆော်ရီထောင်လိုင်းရေးတချို့ရဲ့လက်ချက်ဖြစ်ဆော်ရီစုအရပြောဆိုချက်ကိုလည်းတူရကီသမ္မတကပယ်ချထားတာပါရရှိထားတဲ့ထောက်ထားတွေအရတင်းစားဆရာခါရှိုဂီဟာရရဆက်ဆက်တက်ခံခဲ့ရတာဖြစ်ကြောင်းနဲ့ရက်ဆက်လာတဲ့ဒီလိုလုပ်ရမျိုးဟာလူ့တီတရားကိုပါထိခိုက်စေသလိုလက်တဆုပ်စာလုံခြုံရေးနဲ့ထောင်လိုင်းအရာရှိတွေကိုအပြစ်ပို့တာတူရကီနိုင်ငံတွေရောနိုင်ငံတကာအတိုင်းအဝိုင်းအတွက်ပါလက်ခံနိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်တက်ဖြတ်ဖို့အမင်ပေးခိုင်းစေသူကိုတရားဥပဒေအရအရေးယူဖို့လိုအပ်ကြောင်းနဲ့တက်ဖြတ်မှုနဲ့ဆက်နေပြီးဆော်ရီနိုင်ငံမှာဖမ်းဆီးထားတယ်လို့ဆိုတဲ့အရာရှိ၁၈ယောက်ကိုလည်းတူရကီနိုင်ငံမှာအမှုရင်ဆိုင်ဖို့လည်းတောင်းဆိုထားတာပါအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းတပ်ဖြတ်မှုနဲ့ဆက်နွယ်သူအ ਨੇ ဆုံးလူတချို့ကိုဖော်ထုတ်ပြီးပြင်ွေဗီဇာရုပ်သိမ်းအရေးယူလိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်အခုအရေးယူလိုက်တဲ့လုပ်ရဟာအမှုနဲ့ပတ်သက်လို့အမေရိကန်ရဲ့နောက်ဆုံးလုပ်ရမဟုတ်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မဲ့နည်းလမ်းတွေကိုဆက်လက်ရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းသတိပေးခဲ့တာပါသတင်းစာဆရာခါရှိုဂီကိုရရဆက်ဆက်တပ်ဖြတ်ခဲ့တာမျိုးလို့လုပ်ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ကြောင်းလည်းရှင်းရှင်းလင်းလင်းသိဆိုလိုတဲ့အကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်